ဒါရှင်များရှင်မကြခင်မှာကျင်းပါတော့မယ်ထိုင်းနိုင်ငံရဲ့ဝင်ကြီးချုပ်တဲ့ရွေးကောက်ပွဲမှာတော့လက်ရှိထိုင်းပြည်မင်းမြတ်မဟာသီရာလောင်ကောင်းရဲ့အသက်60ခုနှစ်အရွယ်ရှိပြီဖြစ်တဲ့အမတော်ဟာထိုင်းရက်စကာချက်ပါတီကိုကိုးစားပြုပြီးရှင်ပြိုင်မှာဖြစ်ကြောင်းဒီကနေ့မှာပဲကြေညာလိုက်ပါတယ်။ပြည်သာတပ်တအူးလည်းဖြစ်အရေးချင်းပြေဝသူလည်းဖြစ်တဲ့မင်းသမီးဟာအသက်တော်ဆုံးပုဂ္ဂိုလ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
လည်းရှိရပါတော့။အဲဒီကွာကျတော့ဟိုအခုနိုင်ငံကြီးမှာလည်းဟိုဝင်ပါလာတဲ့သဘောမျိုးတော့ရှိရတယ်။ဒါပေမဲ့သူဝင်ပြိုင်တဲ့ကိုစားပြုတဲ့ပါတီကတိတ်ပြီးတော့ဟိုအားကောင်းတဲ့အနေအထားမျိုးတော့မရှိဘူး။ဝင်ကြီးချုပ်တော့မရနိုင်ဘူးကြာဒါပေမဲ့ထွက်တော်မတ်တွေပါရင်ဖြစ်လာနိုင်တယ်နောက်တစ်ခုကတော့အဲ့ဒီပါတီအနေနဲ့တော့လည်းလည်းလေးလူစိတ်ဝင်စားမှုပူရနိုင်တယ်လို့ဆိုတယ
်အခုလောလောဆယ်မှာတင်းဆောင်နေရတဲ့ဝင်ကြီးချုပ်ဟောင်းရဲ့ပါတီနဲ့လည်းဆက်နွယ်နေတဲ့ပါတီတစ်ခုမှဝင်ပြိုင်မယ်ဆိုတော့ဒီပေါ်မှာရောဘလို့မျိုးတက်ရောက်မှုတွေရှိမယ်လို့သုံးသပ်မိလဲရှင
်ကျွန်တော်တော့ဟိုစားပေါ်တော့စိတ်ဝင်စားစရာကောင်းတယ်လို့လည်းထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်ဝင်မိသားစုနဲ့နိုင်ငံကြီးဆက်သက်လာတဲ့ကိစ္စတွေပါတယ်ပေါ့နော်နောက်တစ်ခုကကျတော့လေဒီမြို့သမီးကကျွန်တော်တော့တရားဘက်ကပြောမစွန်းတော့လေသိစ်တယ်တော့မသိဘူးပေါ့နော်ကိုယ်တိုင်ရုပ်ရှင်မင်းသမီးလုပ်ပြီးတော့ရုပ်ရှင်ရိုက်ကြည့်တာရှိတယ်နောက်တစ်ခါကျတော့ PP number 1ဆိုတော့လူငယ်တွေအားကစားလုပ်ဖို့ဒီလိုကိစ္စမျိုးတွေပေါ့ဒါတွေကိုလည်းသူဦးဆောင်ပြီးတော့လုပ်ခဲ့ရတာရှိပါတယ်အဲ့တော့နိုင်ငံကြီးမှာတော့သူဦးဆောင်ခဲ့တာတော့မတွေ့ရဘူးပေါ့နော်ဒါတော့ဝန်ကြီးချုပ်တော့မဖြစ်တော့ဘူးရှင်လေဒါနဲ့လည်းကတ်တော်တွေမှာတော့ပါပွားလောက်နေတော့ရှင်ပါ
အဲ့လိုအနေထားမှာဒီလိုမျိုးဒီထိုင်းဘရင်ရဲ့ဒီအမတော်လည်းဖြစ်တဲ့တော်ဝင်မိသားစုတယောက်အနေနဲ့ဝင်ပြီးပြိုင်မဲ့အနေထားကရောဒီရှင်ပြိုင်မှုတွေပို့ပြီးတော့အားကောင်းလာမဲ့အနေထားမှာရှိလားဒါမှမဟုတ်လို့ရှိရင်ဒီဝင်ကြီးချုပ်ရနိုင်မဲ့အလားအလာရောရှိလားရှင
်ဟုတ်ကဲ့ဝေဖန်တဲ့သူတွေအများကြီးကတော့လေအခုရေကောက်ပွဲကရလတ်ထွက်ပြီးသားဆိုတာမျိုးပြောတာပေါ့နော်ဆောဘာဖြစ်လို့ပြောလဲဆိုတော့ဒီအချက်လွတ်တော်စီးရဲရုပ်ခေါ်တဲ့ဒီမှာလူ150ရှိတယ်အဲ့ဒီ150ရေကောက်ပြင်မြောက်တာမဟုတ်ဘဲနဲ့အခုလက်ရှိပြည့်စုံအပ်ခံလာတာပေါ့နော်အဲ့တော့ကြာတော့ဒီ output တော်မှာကြာတော့ကျွန်တော်တို့ကိုယ်စားလှယ်900ရှိတယ်။350ကကြာတော့ဒီဒဲခါးကနေရပြန်ရမယ်။350ကအစီလစ်သဘောမျိုးပေါ့နော်။ဒီပါတီလေးကိုစားပြုပြီးတော့ပါတီကိုမဲပေးရမယ်လို့။လက်ရှိဝန်ကြီးချုပ်ကမဲ130လောက်ရလို့ရှိရင်ဝန်ကြီးချုပ်ဖြစ်။အဲ့တော့နောက်တစ်ခုကကြာတော့ဟိုကျန်တဲ့ပါတီရင်းဆက်ကြာတော့သူတို့ကမဲ380ကျော်လောက်ရမှာဒီလိုဖြစ်နေနေသားပေါ့နော်အဲ့တော့ဦးလက်ရှိဝန်ကြီးချုပ်ပဲဝန်ကြီးချုပ်ကဖြစ်နေဆိုတာမျိုးတွေရတယ်နောက်တစ်ခုကတော့သူတို့ဒီလူလူဒီဌာနအစ်ဆန်းောက်တဲ့ဒီမှာလည်းအများကြီးကတော့အခုလူပဲဝန်ကြီးချုပ်ကဖြစ်နေလို့ဖြစ်နေတာပေါ့
ဒါကတော့ထိုင်းတော်ဝင်မိသားစုဝင်ဝန်ကြီးချုပ်ဖြစ်နေဝင်ရွေးခံတဲ့အပေါ်ထိုင်းနိုင်ငံရေးလေးလာအကဲခံနေတဲ့ဥအောင်သူငယ်ရဲ့အမြင်ဖြစ်ပါလို့ရှင်